ရဝင်းနဲ့ပူလာမစီမံကိန်းအတွက်တရုတ်နိုင်ငံကဝင်ရောက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေမှာအကဲဆန်းစရာပုံပြဿနာတွေရှိတယ်လို့ American ပြည်တော်စုအခြေစိုက် Center for New American Security CNAS ဆိုတဲ့ American လုံခြုံရေးရာသစ်ဌာနကပြောကြလိုက်ပါတယ်။ဒီလာတဲ့ထုတ်ဝေတဲ့ China's Belt and Road Strategy ဆိုတဲ့တရုတ်နိုင်ငံဤရဝင်းနဲ့ပူလာမမဟာဗျူဟာဆိုတဲ့အစိမ်းခံစားသစ်မှာအဲ့ဒီလိုဖော်ပြတာပါ။အကင်းဆန်းစရာပြဿနာခုနှစ်ခုကိုဖော်ပြထားတာရခိုင်ပြည်နယ်ကြောက်ဖြူရင်းနဲ့စစ်ကစီမံကိန်းမှာပြဿနာ900ဆလုံးရှိတဲ့အတွက်အဆိုးအဝါဆုံးဖြစ်ပြီးရဝေးနဲ့ပိုလမစီမံကိန်းမှာမဟာတာပေးလိုက်စီမံချက်တွေလည်းပါဝင်လာမို့လက်တင်အမေရိကတိုက်အီကွေဒေါနိုင်ငံကကိုကောက်ကွန်ဒိုစင်ကလဲရေအားလက်စစ်ရေကားတာစီမံကိန်းကပြဿနာ6ခုနဲ့ဒုတိယလိုက်ပါတယ် CMEC လို့ဒုက္ခခေါ်တဲ့တရုတ်မြန်မာစီးပွားရေးဈေးညာရဲ့အစိပ်ပိုင်းတရက်အနေနဲ့ကျောက်ပြူရင်းနဲ့စိတ်ကနဲ့အထူးစီးပွားရေးဆောင်ပေါ်ဆောင်မှုအမေရိကန်ဒေါ်လာ10ဘီလီယံအကုန်ကျခံမဲ့ဖွံ့ဖြိုးရေးစီမံချက်ကို2016ခုနှစ်ကသဘောတူခဲ့ပါတယ်။အာရှကကြားရေးတရုတ်နိုင်ငံဟာကျယ်ဝချမ်းသာလာတာနဲ့အမျှ2013မှာစတင်လိုက်တဲ့ One Belt One Road စီမံကိန်းနဲ့စီးပွားရေးအကွက်ကွေးနေပေါ်ဆောင်တာအပြင်သူ့အရှိန်ဩဇာကိုပါအစွမ်းပြပါတယ်။တရုတ်နိုင်ငံကျယ်ဝချမ်းသာလာတာကိုတရုတ်နိုင်ငံအခြေစိုက်နိုင်ငံရေးလေ့လာသူဒေါက်တာလကျော်စောက
ကိုယ်တော့ဒီပါမေတောင်ကိုရတို့တခစ်ထားလိုက်သေးတယ်1990ဆိုအဲ့ကလာအခုဟာကတရုတ်ဖြစ်ပြီနိုင်ငံကတိတ်ပြီးတော့ချမ်းသာသွားပြီအစိုးရချမ်းသာလာ
တရုတ်ယင်းနည်းပြဏ္ဏမှုတွေရဲ့အကဲဆန်းတဲ့ကြံစည်နာ900မှာပထမဆုံးအချက်ကအမျိုးသားအချုပ်အခြာပုံပဲ့ခံရခြင်းဖြစ်ပါတယ်တရုတ်အစိုးရပိုင်း CITIC ယင်းနည်းပြဏ္ဏမှု Corporation ဟာကြောက်ဖြူရင်းနဲ့စစ်ကမ်းနဲ့အထူးစီးပွားရေးဆောင်ထူထောင်မှု2016ခုနှစ်မှာ contract ရသွားပြီးစိတ်ကောင်းကိုတရုတ်ကအနည်း90ပိုင်ဆိုင်တွင်ရပါတယ်နောက်ထပ်25နှစ်လဲတက်တန်းတိုးနိုင်ပါတယ်ဒုတိယအကဲဆန်းချက်ကတော့ပွင့်လင်းမြင်သာမှုရှိခြင်းပါပဲဒါကလည်းဦးသိန်းစိန်အစိုးရတာဝန်ကမနှုတ်ထွက်ခင်နောက်ဆုံးအချိန်မှကပ်ပြီးစည်းစပ်ဆွေးနွေးသွားတာလို့အစိုးရကစာကဖော်ပြပါတယ်တတိယပြဿနာကဗန္ဒယေးကိစ္စဖြစ်ပါတယ်ကုန်ကြမ်းစည်းနဲ့ကျွေးမီပြန်ဆက်ရမှာမို့စိတ်ကောင်းစီမံချက်ကိုအကျိုးစားပြောင်းပြီးငွေကခုနှစ်တသမ3ဘီလီယံရထားရာကအစ်စ်90မှာပထမအစ်စ်ကိုဒေါ်လာ1တသမ3ဘီလီယံနဲ့စတင်ပါတယ်။ဒါရောင်း CMUC မှာ GDP ပြည်ရင်းအသတင်းကုန်ထုတ်လုပ်မှုရဲ့သုံးပုံတစ်ပုံနဲ့ညီမျှတဲ့ဒေါ်လာ23ဘီလီယံနေနေပါသေးတယ်။နောက်အကဲစားနဲ့ပြဿနာကတော့ဒေသခံတွေမပါဝင်ရတဲ့စီမံကိန်းဖြစ်ပါတယ်။ကျောက်ပြူအထူးစီးပွားရေးဆောင်ကနေ2025ရောက်မှလုတ်အကင်တသိန်းကျော်ဖန်တီးနိုင်ပြီးစီမံခန့်ခွဲရေးပိုင်း90ရာခိုင်နှုန်းကိုမြန်မာနိုင်ငံသားတွေတွေ့ရထားတယ်လို့ပြောပြီးမဲ့မယုံကြည်ရတော့ဘူးလို့2018ဇူလိုင်လ10ရက်နေ့ထုတ် The Straits Times သတင်းစာကိုကိုကာပီအစိုးရကစာကဖော်ပြပါတယ်နောက်တစ်ခုကတော့နိုင်ငံရေးလေလာသုံးသပ်သူတွေမပြတ်ပြောနေတဲ့ပထဝီနိုင်ငံရေးပြဿနာဖြစ်ပါတယ်ကျောက်ပြူစိတ်ကဟာတရုတ်နိုင်ငံအတွက်အလွန်အရေးပါတဲ့မဟာဗျူဟာအခင်းချင်းတရဖြစ်ပါတယ်ဒီစိတ်ကရှိတဲ့အတွက်တရုတ်နိုင်ငံယူနန်ပြည်နယ်ကနေအိန္ဒိယသမုဒ္ဒရာကိုဓာတ်ရိုက်ခရီးပောက်ပါတယ်ဒါရီမကအရင်နှုန်းကလိုမလက်ကရေလက်ကြားကိုအောက်ကိုရတော့ပဲတရုတ်နိုင်ငံကိုယင်းနှံတင်သွင်းလို့ရပါပါတယ်ယင်းနှစိတ်ကမှုလည်းအိန္ဒိယသမုဒ္ဒရာမှာပြည်လေနေပြီလို့ခေါ်တဲ့ပြည်သူ့လူမျိုးရေးကြီးတက်ရေးတက်လှုပ်ရှားလို့ရနိုင်သွားပါမယ်မြန်မာနိုင်ငံကိုအလယ်မှာထားပြီးအမေရိကန်ပြည်ထောင်စုနဲ့သူ့မဟာမိတ်တွေသူ့အပေါင်းပါတွေနဲ့တရုတ်နိုင်ငံဒေသကြီးအားပြိုင်မှုဖြစ်လာပါမယ်။နောက်ပြဿနာကတော့တဘာဝပတ်ဝန်းကျင်ရေးရာဖြစ်ပါတယ်။ကျောက်ပြူအထူးစီးပွားရေးဆောင်စီမံကိန်းကြောင့်ရခိုင်ပြည်နယ်ကဒေသက2000ကျော်နေရာကရှစ်ပြောင်းရမယ်လို့ ICJ လို့ပြောတဲ့နိုင်ငံတကာဥပဒေပညာရှင်များဖွဲ့ကခန့်မှန်းထားပြီးပတ်ဝန်းကျင်ဘယ်ပြည့်ဘယ်မြညဉ့်ညမ်းမယ်ဆိုတာအနည်းချင်းပဲသိရမယ်လို့ဆိုပါတယ်။Last but not least ဆိုတော့လို့ပြဿနာ900မှာနောက်ဆုံးကဖြစ်ပေမဲ့ရှေ့ကတင်ပြတဲ့ကိစ္စရပ်တွေနဲ့ဒန်းတူရေလူဖြစ်နေတဲ့ပြဿနာကတော့အာဂတိလိုက်စားမှုပဲဖြစ်ပါတယ်။ Trace Barbary Rich Metrics ဆိုတဲ့နိုင်ငံကအာဂတိလိုက်စားမှုစစ်တမ်းကောက်ယူတဲ့အဖွဲ့ညွှန်ငိမ့်မှာနိုင်ငံ200နဲ့မြန်မာနိုင်ငံက158အဆင့်မှာရှိနေပါတယ်ရှင်။